to the Voice of America in Burmese.
Mingla nana khima khmyar VOA American tan ye 2014 ku ne September 6 ye inga ni manat pai season ni go Washington myo daw ga ni sa tin thau lwin ni ba bi line to meter 32 40 48 50 ro ga ni dai yai phan yu na sin nai ba de ကျွန်တော်ငိမ့်ချမ်းပါဒီမနေ့အတွက်တာဝန်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ
်ကျွန်တော်တားညူပါဒီရုရှားနိုင်ငံပေါ်မှာအရေးယူတန်ခတ်မှုတွေထပ်လုပ်ဖို့အတွက်ဥရောပသမဂ္ဂဥချွေဖွဲ့ကနေပြီးတော့တည်ပြုလိုက်ပြီဖြစ်ပါတယ်နောက်လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးသစ် ZL Hussein ဟာဒီမနေ့တုန်းကလူခွင့်ကောင်စီညီလာခံအဖွဲ့မေကွန်းမှာမေကွန်းပြောကြားပြီးတော့အစ္စလမ်အစိုးရတွေရဲ့လူမျိုးရေးဘာသာရေးဆိုင်ရာကြမ်းဖက်မှုတွေကိုထောက်ပြဝေဖန်သွားပါတယ်နောက်အမေရိကန်မျိုးသားလူမျိုးရေးကြံပေး Susan Rice ဟာတရုတ်နိုင်ငံကိုရောက်ရှိနေပြီးတော့သမ္မတဥဘာမားရဲ့လာမယ့်နိုဝင်ဘာခီးစဉ်ကိစ္စကိုညှိနှိုင်းဆွေးနွေးနေပါတယ်စားရတဲ့သတင်းတွေကိုကိုရနိုင်နဲ့အတူတင်ဆက်ပြီးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။တောတာရှင်များခင်ဗျာသတင်းဆောင်မတွေထဲမှာတော့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးတက်ကထိုင်းနိုင်ငံကမြန်မာငါးဖမ်းလေလှုပ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့
Conditions for migrant workers in the fishing industry in Thailand were recently made notorious by media reports.But that industry
any down ni o na sin ya ma ba naw pai ma raw kaba media de ga myanmar manakin english sa tin gan sa ro ko na sin ya ma phit de lo apat sin tin sat ni ja phit de si bwa yi ne tuta song le american takwin gan na ro ko le na sin ja ma phit par de khu yin song ga raw naw song ya myanmar ne naingan da ga tadin ni ko ko ta nyin u ne ko yan nai no ga chin nya pe ba me
ရရှောင်းနိုင်ငံပေါ်မှာရေယူတန်ခတ်မှုတွေထပ်လုပ်ဖို့ဥရောပသမဂ္ဂဥချွေဖွဲ့ကနေပြီးတော့တည်ပြုလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့လို့ယူကရိန်းဆူရနဲ့ရရှားလူလာတဲ့ခုထွေတဲ့ပုံတွေကြားအပြစ်ခတ်ရက်စဲရေးကိုသုံးသက်ဆောင်နိုင်တဲ့အထိအဲ့ဒီရေယူမှုတွေကိုအကောင့်ထဲမဖော်ဘူးတော့ဆိုင်းငံ့ထားပါတယ်။ EU ရဲ့ရေယူတန်ခတ်မှုတစ်တွေဟာရရှားသဘောတန်ငွေလုပ်ငန်းကြီးဖြစ်တဲ့ Gazprom ရဲ့အစိတ်ပိုင်းရရှားဆူရပိုင်းရေနံကုမ္ပဏီတွေဖြစ်ကြတဲ့ Rosneft နဲ့ Transneft ဒီအပြင်ရရှားဆူရတာဝန်ရှိသူချို့ကိုပြစ်မှတ်ထားဆောင်နေတာဖြစ်ပါတယ်။အခုရေယူမှုသစ်ဟာလာမယ့်ရက်ပိုင်းအတွက်မှာအသက်ဝင်မှာဖြစ်တယ်လို့ဥရောပကောင်စီရဲ့ဥက္ကဋ္ဌဖြစ်တဲ့ Herman van Rompuy ကပြောပါရတယ်။ဒါပေမဲ့လို့ယူကရိန်းနိုင်ငံရဲ့ပကတိအခြေအနေပေါ်မှာတည်ပြီးတော့ပြန်လည်သုံးသပ်ဆောင်နိုင်ဖို့လည်းလမ်းဖွင့်ထားတယ်လို့ဆိုပါရတယ်။အခုလိုမျိုးရေယူတန်ခတ်မှုသစ်တွေလှုပ်လာမယ်ဆိုရင်တော့ရုရှားဝေဟင်ပေါ်မှာလင်းပြန်တမ်းမှုတွေကိုကန့်တတ်ပစ်မယ်ဆိုပြီးတော့ရုရှားဝန်ကြီးချုပ် Dmitry Medvedev ကချိန်ချောက်ထားပါရတယ်။ရုရှားပေါ်မှာဖြတ်ပြီးတော့ပြန်တမ်းနေရတဲ့အနောက်နိုင်ငံလေးချောင်းကလင်းတွေရုရှားပေါ်ကိုဖြတ်ပြီးတော့ပြန်တန်းခွင့်မရတော့ဘူးဆိုရင်တော့အဲ့ဒီလေချောင်းလိုင်းတွေဒေဝါလီခံသွားနိုင်တယ်ဆိုပြီးတော့ရုရှားဝန်ကြီးချုပ်ပြောဆိုတာကိုရုရှားသတင်းစာတစောင်းကဖော်ပြပါရတယ်။ယူကရိန်းကခွဲထွက်ရေးသဘောတွေကိုရုရှားကတရားကူညီထောက်ပံ့ပေးနေတယ်ဆိုပြီးတော့ယူကရိန်းနဲ့ NATO အဖွဲ့ကဆွဆွဲထားပါရတယ်။ခိုင်လုံတဲ့အထောက်အထားတွေရှိနေပြီမဲ့လို့ရုရှားဘက်ကတော့သူတို့ဟာယူကရိန်းသဘောတွေကိုလက်နက်ထောက်ပံ့တာမျိုးယူကရိန်းနဲ့ကိုသူတို့ရဲ့တပ်တွေဆက်လွတ်တာမျိုးမရှိပါဘူးဆိုပြီးညှင်းဆုတ်ထားပါရခင်ဗျာ။
ယူရိုနိုင်ငံမှာဝန်ကြီးချုပ်သစ် Haider al-Abadi ဦးဆောင်တဲ့အစိုးရအသစ်ကိုယူရိုပါလီမန်ကအတည်ပြုလိုက်ပြီဖြစ်ပါတယ်။ Mr. Abadi ဟာအစိုးရရဲ့အဓိကကျတဲ့ပြည်ထောင်စုနဲ့ကာကွယ်ရေးဝန်ကြီးနေရာတွေကိုရွေးချယ်ခန့်အပ်ခြင်းမပြုရသေးပေမဲ့အခုလိုတနင်္လာနေ့ကဆုံးဖြတ်လိုက်တာပါ။ IS Islamic စစ်သည်တော်တွေကိုနှိမ်နှင်းဖို့အတွက်ရှီယာတွေအလယ်လက်ဆွန်နီတွေနဲ့ကစစ်ပါဝင်တဲ့ညွန်ပေါင်းအစိုးရဟာမရှိမဖြစ်လိုအပ်တယ်လို့ American ပြည်ထောင်စုကပြောပါတယ်။ Iran နိုင်ငံမြောက်ပိုင်းနေရာအတော်များများနဲ့ Syria နိုင်ငံကိုသိမ်းယူထားတဲ့ Sunni အစိုးရအဖွဲ့တွေဟာ Baghdad မြို့ကိုပါစီးနင်းမယ်ဆိုပြီးတော့ချင်းကျောက်ထားပါတယ်။ Iran နိုင်ငံရဲ့အစိုးရအသစ်ဟာ Iran နိုင်ငံအတွက်တော့သမိုင်းမတိုင်တစ်ခုဖြစ်ပြီး IS စစ်သည်တော်အဖွဲ့ကိုနှိမ်နှင်းဖို့အတွက် American ကကြိုးစားနေတာရဲ့အခြေခံအုတ်မြစ်ဖြစ်တယ်လို့လည်း American နိုင်ငံသားဝန်ကြီး John Kerry ကပြောပါတယ်။ Mr. Abadi ဟာဝန်ကြီးချုပ်ဟောင်း Nouri al-Maliki နေရာမှာအစားထိုးဝင်ခဲ့တာပါ။ဤရနိုင်ငံမှာ IS စစ်သွေးကြောအဖွဲ့တွေထွက်ပေါ်လာတာဟာဝန်ကြီးချုပ် Mr. Maliki ဝန်ကြီးချုပ်ဟောင်း Mr. Maliki ဟာဤရနိုင်ငံရဲ့စွန်နီလူနည်းစုတွေကိုခွဲခြားဆက်ဆံခဲ့တာကြောင့်တစိတ်တစ်ပိုင်းသက်ဆိုင်တယ်ဆိုပြီးတော့လည်းယူဆနေကြပါတယ်ခင်ဗျာ
လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတစ်ဖြစ်တဲ့ဂျော်ဒန်နိုင်ငံမင်းသားလည်းဖြစ်နှစ်တန်ကြာတနမန်တာဝန်တွေကိုထမ်းဆောင်ခဲ့ပူးသူလည်းဖြစ်တဲ့ Ziad Raed ZL Hussein ကတာဝန်ယူလိုက်ပြီဖြစ်ပါတယ်ကုလသမဂ္ဂရဲ့ဩဇာကြီးတဲ့ဒီလူခွင့်အကြီးကဲတူဖြစ်တဲ့တာဝန်ယူတဲ့ပထမဆုံးမွတ်စလင်အာရဗ်တူလည်းဖြစ်ပါတယ်သူဟာယခင်လူခွင့်မဟာမင်းကြီးဒီတောင်အာဖရိကတရားသူကြီးဟောင်းနာဗီပယ်လီနီယာမှာပြီးခဲ့တဲ့သတင်းပတ်ကစပြီးတော့တာဝန်လွှဲယူခဲ့တာပါဇူလိုင်အတွင်းကလုပ်ခဲ့တဲ့ကုလသမဂ္ဂထူးထူးညီလာခံကနေပြီးတော့သူ့ကိုလူခွင့်ရေးဖွဲ့ရဲ့ဒီအကြီးကဲအသစ်ဖြစ်တဲ့တခနဲ့တည်းရွေးချယ်တည်ပြုခဲ့ကြပါတယ်မနေ့ကလုပ်တဲ့လူခွင့်ကောင်စီညီလာခံအဖွဲ့မေကွန်းမှာလူခွင့်ရေးအကြီးကဲဖြစ်တဲ့ပထမဆုံးအကြိမ်မေကွန်းပြောဆိုပြီးတော့ဒီနေ့ဒီ IS Islam အစွန်းရောက်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေကနေပြီးတော့အမျိုးသမီးတွေကလေးငယ်တွေကိုကာကွယ်ပေးကြဖို့သူကတိုက်တွန်းပြောဆိုသွားပါတယ်စစ်ပွဲအတွက်ခေါ်ယူအသုံးပြုဖို့နဲ့လေမန်းဆိုင်ရာကြမ်းဖက်ခံရဖို့အနေနဲ့ရှိနေတဲ့ကလေးငယ်တွေအမျိုးသမီးတွေကိုအကာအကွယ်ပေးသွားဖို့လူခွင့်ကောင်စီအနေနဲ့ကြိုးပမ်းဆောင်ရွက်မှုတွေအလျင်အမြန်လိုအပ်နေတယ်လို့သူကပြောပါရတယ်။ ဒါ့အပြင်ဒီ IS အစ္စလမ်ဆွေးရောက်တွေရဲ့လူမျိုးရေးဘာသာရေးဆိုင်ရာကြမ်းဖက်မှုတွေပေါ်မှာလည်းသူကထောက်ပြဝေမပါလေ။ကဘာဝမ်းကရွှေ့ပြောင်းနေထိုင်သူအလို့သမားတွေရဲ့ကြုံနေရတဲ့ဘဝအခြေအနေအခက်အခဲအကျတဲ့နဲ့မလူ့အဖက်နဲ့အသက်ဆုံးရှုံးမှုတွေဖြစ်နေတဲ့ပေါ်မှာလည်းဝိုင်းဝန်းဖြည့်ရှင်းကင်တွေကြဖို့သူကတိုက်တွန်းသွားပါလေ။ထိုင်းနိုင်ငံတွင်းကရေလုံသားတွေရွှေ့ပြောင်းလူသမားတွေကိုခေါင်းပုံဖျက်အမျက်ထုတ်တာတွေမတရားလုပ်တာတွေကိုဖော်ပြခဲ့တဲ့သတင်းတွေကိုညှဉ်းဆဲပြီးတော့ဒီကဘာလုံးကရွှေ့ပြောင်းနေထိုင်သူတွေရဲ့အရေးစိုးရိမ်မကင်းဖြစ်စရာပဲလို့လည်းသူကထောက်ပြပြောခဲ့ပါရယ်အသက်50အရွယ်မင်တာဇီယက်ဟာအမေရိကန်ပြည်တော်စုနဲ့ဗြိတိန်မှာပညာသင်ကြားခဲ့ပြီးတော့လွန်ခဲ့တဲ့14နှစ်အတွင်းမှာကုလသမဂ္ဂဆိုင်ရာဂျော်ဒန်တာမတ်ကြီးဖြစ်နေနှစ်ကြိမ်တာဝန်ယူခဲ့ပူပါရယ်အဲ့ဒီဂျာကာလာမှာတော့အမေရိကန်နိုင်ငံဆိုင်ရာဂျော်ဒန်တာမတ်ကြီးဖြစ်နေ3နှစ်ကြာတာဝန်ယူခဲ့ပါရယ်လူခွင့်ကြီးခဲ့တဲ့ဖြစ်တဲ့ဇီယက်ဟာဒီနိုင်ငံတကာတရားစီရင်ရေးအတွက်လည်းတော်လေးကိုလှုပ်ရှားဆွမ်းခဲ့သူဖြစ်ပြီးတော့ ICC ခေါ်တဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးပေါ်လာဖို့အတွက်လည်းရေးပါတဲ့ခန်းကနေပြီးတော့ကြိုးပမ်းဆောင်ရွက်ခဲ့သူဖြစ်ပါတယ်ခင်ဗျာ
။လိုင်ဘေးရီးယားနိုင်ငံမှာ Ebola virus ပိုးဟာအလွန်ကိုလင်းလင်းမြန်မြန်ပြန့်နှံ့နေပြီးတော့လာမယ့်သတင်းပတ်တွေအတွက်မှာယောဂနောက်ထပ်ကူးစက်သူဟာထောင်ထဲချီပြီးရှိလာမယ်လို့ခန့်မှန်းကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။လိုင်ဘေးရီးယားနိုင်ငံကနောက်ထပ်ယောဂဖြစ်နေသူရေတွက်ဟာထိန်းနိုင်တာထပ်ပိုးပြီးတော့လင်းလင်းမြန်မြန်တိုးလာနေတယ်လို့ WHO ကတင်လာနေမှာပြောပါတယ်။အာဖရိကနောက်ပိုင်းမှာ Ebola ယောဂပိုးကြောင့်သေဆုံးသူအားလုံးရဲ့ထပ်ဝက်လောက်ဟာလိုင်ဘေးရီးယားနိုင်ငံမှာဖြစ်ပါတယ်။Ebola ရောဂါပိုးကြောင့်အခုဆိုရင် Guinea, Sierra Leone, Liberia, Nigeria နဲ့ Senegal နိုင်ငံတွေမှာသေဆုံးသူဦးရေဟာ2000ကျော်သွားပြီဖြစ်ပါတယ်။ Liberia နိုင်ငံမှာရောဂါသည်တွေအတွက်ကုသင်းတွေအလုံးလောက်မရှိဘဲတချို့ရောဂါသည်တွေဟာသူတို့ရောဂါကိုဆေးရုံတွေမှာတက်ရောက်ကူးသဖို့အတွက် Liberia နိုင်ငံမျိုးတော်တဝမ်းမှာရှောက်သွားပြီးတော့ကူးသပေးနိုင်မဲ့နေရာကိုရှာနေကြပါတယ်။တန်လာနေကနောက်ထပ်သတင်းတစ်ခုမှာတော့ American နဲ့ British နိုင်ငံတွေကနောက်အာဖရိကဒေသမှာယောဂကုသမဲ့နေရာမှာအကူအညီပေးဖို့အတွက်စစ်ဖက်တာဝန်ရှိသူတွေကိုစေလွှတ်ဖို့ပြင်ဆင်နေတယ်လို့ပြောပါရခင်ဗျာ
။ UAE American တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1905တို့ကနေထုံလွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ် American မျိုးသားလူညွန့်ရေးကြံပြီး Susan Rice ဟာတရုတ်နိုင်ငံကိုရောက်နေပါတယ်တောင်းကြခီးစဉ်ဆာမှာတင်းလာနေတော့ကတော့ဒီတရုတ်နိုင်ငံရဲ့ထိတ်တန်းတန်မတ်နိုင်ငံတော်ကောင်စီဖြစ်တဲ့ရန်ဂျီရှင်းနဲ့တွေ့ဆုံပါလေလာမယ့်နိုဝင်ဘာလထဲသမ္မတဥဘာမာတရုတ်နိုင်ငံကိုလာရောက်နိုင်ဖို့ရှိတဲ့နေရာမှာအမေရိကန်အမျိုးသားလူညွန့်ရေးကြံပြီး Susan Rice အနေနဲ့အခုကြိုတင်လာရောက်ညှိနှိုင်းဆွေးနွေးနေခြင်းလည်းဖြစ်ပါတယ်။သမ္မတဥဘာမာအနေနဲ့တရုတ်နိုင်ငံကိုဦးစားပေးနိုင်ငံတစ်ခုဖြစ်နေစဉ်းစားထားပြီးတော့အခုသူ့ရဲ့ဒုမခီးစဉ်အတွက်မှလည်းသမ္မတဥဘာမာနဲ့တရုတ်သမ္မတရှီကျင်းပင်တို့အကြားလာမယ့်အာရှပစိဘိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံအတွက်မှဘာရီဆွေးနွေးမလဲဆိုတာကိုကြိုတင်ညှိနှိုင်းကြဖို့ဖြစ်တယ်လို့ Ms. Rice ကပြောပါတယ်။Ms. Wright ဟာအင်ကာနေဒီကနေ့မှာတော့တရုတ်ကာကွယ်ဝင်ကြီးနိုင်ငံကြေးဝင်ကြီးတို့နဲ့တွေ့ဆုံမှုရှိပြီးတော့ဗိုလ်တုံးနေကြရဲ့ American ပြည်တော်စုကိုပြန်လာမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာအခုလာမယ့်နိုဝင်ဘာလ10ရက်နဲ့17ရက်နေ့တွေမှာ APEC လို့ခေါ်တဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်မှုထိပ်သီးညီလာခံကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပြီးမှာဖြစ်ပါတယ်။အဲဒီမှာအဖွဲ့ဝင်20တနိုင်ငံကအစုအခေါင်းဆောင်တွေတက်ရောက်ဖို့ရှိပါတယ်။အိန္ဒိယနဲ့မွန်ဂိုလီးယားခေါင်းဆောင်တွေကိုလည်းတရုတ်နိုင်ငံကဖိတ်ကြားထားပါတယ်။
ဟင်းမွန်ဒါတောင်ကျောမှာရှိတဲ့အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသကရေချီးမှုပြဿနာတွေကိုဖြေရှင်းဖို့အတွက်အိန္ဒိယနဲ့ပါကစ္စတန်အစိုးရတွေကအပြန်အလှန်ကူညီကြဖို့ကမ်းလှမ်းလိုက်ရပါတယ်။ပါကစ္စတန်အစိုးရကလှုပ်ဆောင်နေတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်လိုအပ်တဲ့အကူအညီတွေပေးသွားဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပါကစ္စတန်ဝန်ကြီးချုပ်ကိုတနင်္ဂနွေနေ့ကစာရေးကမ်းလှမ်းခဲ့တယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။ဒါ့အပြင်ပါကစ္စတန်နိုင်ငံအနေနဲ့လည်းအိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာရေဘေးဒုက္ခတွေရောပါစေဖို့အတွက်ကူညီသွားဖို့ပါကစ္စတန်အစိုးရဘက်ကအစဉ်အဆက်ရှိတယ်ဆိုပြီးတော့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကပြန်ပြီးတုံ့ပြန်ထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေမှာရေကြီးမှုကြောင့်လူပေါင်း300ကျော်သေဆုံးခဲ့ပါတယ်။တနင်္လာနေ့ကတော့အိန္ဒိယထိန်းချုပ်တဲ့ကက်ရှမီးယားဒေသရဲ့စရီနဂါမြို့မှာအိန္ဒိယအာဏာပိုင်တွေဘက်ကကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ခဲ့ပါတယ်။လူပေါင်းတသန်းလောက်နေထိုင်တဲ့အဲ့ဒီမြို့ဟာရေကြီးမှုကြောင့်မြို့နဲ့မတူဘဲရေကန်ကြီးတစ်ခုလိုဖြစ်နေပြီးအိန္ဒိယလေတပ်ကအိမ်ခေါင်မိုးတွေပေါ်မှာရှိနေတဲ့လူတွေကိုရဟတ်ရင်တွေနဲ့ကယ်ဆယ်နေကြရပါတယ်ခင်ဗျာ
။ဆိုမာလီးယားမှာရှိတဲ့အာဖရိကသမဂ္ဂ EU တပ်ဖွဲ့ဝင်တွေဟာမြို့တော်မူဂါဒီရှုမှာသူတို့ရဲ့အခြေစိုက်စခန်းတွေမှာဒီအကူအညီပေးတဲ့အစားအစာပစ္စည်းတွေနဲ့အမျိုးသမီးတွေမိန်းကလေးငယ်တွေကိုအလဲလဲလုပ်ပြီးတော့လိမ်မန်းဆိုင်ရာစော်ကားတာတွေအတမပြုကျင်တာတွေလုပ်ခဲ့ကြတယ်ဆိုပြီး HRW လူခွင့်ရေးအဖွဲ့ကြီးကဝေဖန်ဆွဲလိုက်ပါတယ်။ဆိုမာလီးယားစကားပြန်တွေအပါဝင်အဲဒီကစစ်သားတွေဟာလူသားချင်းစာနာမှုအကူအညီတွေကိုယူပြီးတော့အတုံးချပြီးတော့အားနည်းတဲ့မိန်းကလေးတွေမျိုးသမီးတွေကိုလိမ်မန်းဆိုင်ရာဖျော်ဖြေမှုတွေအတုံးချခဲ့တယ်လို့ HRW ကပြောပါတယ်။ဒ ပြင်စီဝါကူညီလိုအပ်တဲ့အမျိုးသမီးတွေကိုလည်းလိမ္မာဆိုင်ရာစော်ကားမှုတွေလုပ်ခဲ့ကြတယ်လို့ဆိုပါတယ်။ဒါကြောင့်မလို့အခုလိုမျိုးလိမ္မာဆိုင်ရာမျက်ထုတ်စော်ကားမှုတွေနောက်ထပ်မဖြစ်အောင်လို့ AU တပ်ဖွဲ့တွေကုလသမဂ္ဂနဲ့ဆူမာလီယာဆူရာတို့ကနေပြီးတင်းကြပ်ကြပ်ကင်တွယ်ဆောင်ရွက်ဖို့ HRW ကတိုက်တွန်းတောင်းဆိုထားပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ဖြန်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကကြေညာခဲ့ကြတာဖြစ်ပါတယ်။အခုတော့အခုရင်ဆုံးကတော့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့နိုင်ငံကသတင်းတစ်ပုဒ်ကိုတင်ပြပါမယ်။ကမ္ဘာတစ်လောကရွှေပြောင်းအလုအသမားတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတာဟာအတော်လေးစိုးရိမ်မကင်းစရာအခြေအနေဖြစ်တယ်ဆိုပြီးကုလသမဂ္ဂရဲ့လူ့အခွင့်အရေးအကြီးအကဲတက်ကပြောလိုက်ပါတယ်။ထိုင်းနိုင်ငံအတွင်းမြန်မာငါးဖက်လုပ်သားတွေရဲ့ကြုံတွေ့ရတဲ့အဖြစ်အဆိုတွေကိုသတင်းမီဒီယာတွေဖော်ပြခဲ့တာကိုလည်းပြန်လည်ဖော်ညွှန်းသွားပါတယ်။လူ့အခွင့်အရေးကောင်စီရဲ့28ကြိမ်မြောက်ညီလာခံဖွင့်ပွဲမှာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးသစ်ဇီရာအယ်ဟူစိန်ကမင်းကွန်းပြောဆိုသွားရမှာရွှေပြောင်းအလုသမားရဲ့ကိစ္စအပြင် IS Islam အစွန်းရောက်အုပ်စုရဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုလည်းဝေဖန်ပြောဆိုသွားပါတယ်ဒီအကြောင်းကိုကိုသားညုံကတင်ဆက်ပေးပါလိမ့်မယ
်လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတစ်ဖြစ်နေရွေးချယ်ခံထားတဲ့ဂျော်ဒန်နိုင်ငံသား Ziad Ra'ad Al Hussein ဟာဆိုလို့ရှိရင်ဒီလူခွင့်ကောင်စီမှာပထမဆုံးအကြိမ်မင်းကွန်းပြောဆိုတာဖြစ်ပါတယ်28ကြိမ်မြောက်လူခွင့်ကောင်စီညီလာခံဖွင့်ပွဲမင်းကွန်းနဲ့မတော့ဒီကမ္ဘာအနှံ့မှာရှိနေတဲ့ရွှေပြောင်းနေထိုင်သူတွေရဲ့လူခွင့်ရေးရပိုင်ခွင့်အခြေအနေပေါ်မှာOHCHR လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးအနေနဲ့အထူးသလဲဆွေးနွေးမကင်းဖြစ်တဲ့အကြောင်းကိုထည့်သွင်းပြောသွားပါတယ်။ရွှေပြောင်းလူသားတွေအနေနဲ့တွိုင်းလာရင်းနဲ့နောက်လှုပ်လှုပ်ကန်နေရတဲ့လူခွင့်တွေအတွင်းမလူအပ်တဲ့အသက်ဆုံးရှုံးမှုတွေဖြစ်နေတာတွေတွေ့နေရတယ်လို့လူခွင့်အကြီးအကဲတက်ကပြောပါတယ်။လူကုန်ကူးသူတွေရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနောက်နေဆက်တလွားရွှေပြောင်းလာသူတွေပေါ်ဆက်ဆံမှုစိုးရွားတာတွေသူတို့ကိုအာဏာပိုင်တွေကတရားမဝင်ဆိုပြီးတော့ရက်ရှိဖမ်းဆီးထားပြီးအဲ့ထင်းသိမ်းစခန်းကချို့တဲ့တဲ့အခြေအနေတွေကြောင့်မလူအပ်ဖက်နဲ့အသက်ဆုံးရှုံးမှုတွေဖြစ်နေတယ်လို့ဆိုပါရယ်။ဒါအပြင်ဒီအထောက်အထားလက်မှတ်ရှိတဲ့ရွှေပြောင်းနေထိုင်သူတွေဟာအနည်းငယ်ရှိတဲ့အလုပ်ခွင်တွေမှာအတင်းအဓမ္မလှုပ်ခါလိုအားခန်းစီခံရတာနောက်အလုပ်ခွင်ထဲမှာအတော့ကိုအောက်ကျနောက်ကျအနှင်ခံရတာလိုအားအမျက်ထုတ်ခံရတာတွေဖြစ်နေတယ်လို့လည်းပြောသွားပါရယ်
။ Conditions for migrant workers in the fishing industry in Thailand were recently made notorious by media reports.
ထိုင်းနိုင်ငံကရေလုံငန်းမှာရွှေပြောင်းလူသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့သတင်းမီဒီယာတွေမှာမကြခင်ကဖော်ပြပါရှိချက်ဟာတော်လေးကိုစိုးစိုးဝါလူသိများပါတယ်။ဒါပေမဲ့လည်းဒီလိုအဖြစ်ပြက်မျိုးဒီတနေရာထဲမှာတင်ဖြစ်ခဲ့တာမဟုတ်ပါဘူး
။ထိုင်းနိုင်ငံအတွင်းရေလုံငန်းတွေမှာလှုပ်လှုပ်ကန်နေကြတဲ့မြန်မာအပါအဝင်ရွှေပြောင်းလူသမားတွေရဲ့ဘဝအခြေအနေနဲ့လုပ်ငန်းခွင်အနေရကြီးမားပုံနောက်အလုပ်ရှင်တွေရဲ့အမျက်ထုတ်မှုတွေကိုသတင်းမီဒီယာတွေကမကြသေးခင်ကထုတ်ဖော်ပြောခဲ့တာကြောင့်ထိုင်းနိုင်ငံပေါ်မှာဝေဖန်မှုတွေတော်လေးရှိခဲ့ပါတယ်။အမေရိကန်ပြည်တော်စုရဲ့နိုင်ငံတကာလူကုန်ကူးမှုဆိုင်ရာစီမံစာတဲမှာလည်းထက်သွင်းအဖို့ထက်သွင်းဝေဖန်ခံခဲ့ရပြီးတော့ထိုင်းနိုင်ငံကိုဒီ Tier 3 လူကုန်ကူးမှုအစိုးဆုံးနိုင်ငံဖြစ်တဲ့အမေရိကန်ပြည်တော်စုကသတ်မှတ်ခဲ့ပါတယ်။ထိုင်းနေချင်းမြန်မာ Laos ကမ္ဘောဒီးယားနိုင်ငံတွေကရွှေပြောင်းလူသမားတွေပေါ်မှာလူကုန်ကူးသူတွေကအုံချအမျက်ထုတ်တာတွေပြင်ဒီကိစ္စတွေမှာဒေသအာဏာပိုင်တွေတာဝန်ရှိသူတွေဘက်ကအာဂတိလဲစားပြီးတော့ပုံမှန်ပတ်သက်ဒီတာတွေကိုအမေရိကန်စုရကထောက်ပြဝေဖန်ခဲ့ပါတယ်။လူသမကလူခွင့်ကြီးကဲဇီယက်ဟာဒီအရှိလေပိုင်းဒေသတလွှားတက်ခိုက်မှုတွေနဲ့တေဂျီထိခိုက်မှုတွေပေါ်မှာလဲစိုးရိမ်တကြီးထောက်ပြပြောသွားပါရယ်အီရန်နဲ့ဆီးရီးယားကိုခြေစိုက်တဲ့ဒီ IS မွတ်စလင်စစ်သွေးကြောအဖွဲ့ကနေပြီးတော့ American သတင်းတောက် James Foley နဲ့ရာဂနန်းရှိတဲ့ပြစ်မဲ့သူတွေကိုတပ်ဖြတ်ခဲ့တဲ့ပေါ်မှာလဲပြစ်တင်ဝေဖန်ပါရယ် IS မွတ်စလင်ဆွေးရောက်ဖွဲ့ကလူလာတဲ့ကဘာကြီးမှာမွတ်စလင်မဟုတ်သူမရှိစေရဆိုတဲ့ Tag Free နိုင်ငံတော်ဆိုတာဘာလဲဆိုတာကိုသူကဖွဲ့စုရှင်းလင်းသွားပါရယ
် It would be a harshmean-spirited house of blood where no shade would be offered.
နိုင်ငံသားမဟုတ်သူမန္တမြကိုချမ်းသာမပေးဘူး။ရေရဆက်ဆက်ကွမြတ်နှိတ်ကွပြစ်မယ်ဆိုတဲ့ပြင်းထန်တဲ့စိတ်သဘောထားဖြစ်ပါတယ်။သူတို့ရဲ့အယူဆနဲ့တစ်ထက်တည်းမဖြစ်ဘူးဆိုရင်အသက်ချမ်းသာမပေးဘူးဆိုတဲ့အလွန်ကျဉ်းမြောင်းတဲ့အယူဆပါ။မွတ်စလင်ဖြစ်စေ၊ခရစ်ယာန်ဖြစ်စေ၊ဂျူးဖြစ်စေသူတို့နဲ့မတူကွဲပြားတယ်လို့ယူဆသူတွေအလုံးကိုလုံးဝနှိတ်ကွမယ်ဆိုတဲ့တစ်ဖက်သားပေါ်မြင့်တာတရားမထားတဲ့အယူဆမျိုးပါ။
ဒါကြောင့်လည်းဆီးရီးယားနဲ့အီရတ်မှာဒီဖွဲ့ရဲ့ကျူးလွန်တဲ့လုပ်ရတွေဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့လူခွင့်ကြီးကတစ်ကပြောပါတယ်။ဒါပြင်ဒီလိုပြဿနာမျိုးတွေဖြစ်လာစီတဲ့ဒီဆီးရီးယားနဲ့အီရတ်နိုင်ငံကနိုင်ငံရေးအခြေအနေကိုလည်းသူကအပြစ်တင်ပါတယ်။ကုလသမဂ္ဂလူခွင့်ကြီးကတဲ့ဇီယက်ဟာဒီဆီးရီးယားနိုင်ငံတွင်းကအခြေအနေတွေအထူးသဖြင့်ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုကိုလည်းသူပြောပါတယ်။2011ခုနှစ်မတ်လကစခဲ့တဲ့ဆီးရီးယားပြည်တွင်းစစ်ကြောင့်လူပေါင်း2,000နီးပါးသေဆုံးခဲ့ရပြီးတော့နိုင်ငံလူဦးရေရဲ့တဝက်ကျော်လူကြီးကိုတန်းခွဲလောက်ဟာဒုက္ခသည်တွေဖြစ်နေကြတယ်လို့ပြောပါရယ်ယူကရိန်းပြည်ထောင်နယ်ပတ်သက်လို့ကတော့ဒီပြည်ပခအတွင်းမှာရှိနေကြတဲ့ရပ်သားပြည်သူတွေကိုတတ်နိုင်သမျှအစွမ်းကုန်အကာအကွယ်ပေးကြဖို့ဆိုပြီးတော့ယူကရိန်းအစိုးရကရောလက်နက်ကင်ဖွဲ့တွေကရောအင်ဂျင်ရုရှားနိုင်ငံကလူခွင့်ကြီးကဲတက်ကတိုက်တွန်းသွားပါရယ်က လသမဂ္ဂစနစ်နဲ့ပတ်သက်လို့ကတော့ဒီကုလသမဂ္ဂလူညွေးကောင်စီအတွင်းဗီဒီယိုအနာအသုံးပြုမှုနဲ့ပတ်သက်ပြီးလူညွေးကောင်စီအမြဲတမ်းဖွဲ့ဝင်နေကြကျင့်ဝတ်စီမင်းတရားရေးဆွဲနေတာကိုသူ့အနေနဲ့ထောက်ခံတဲ့အကြောင်းပြောပါတယ်။လူခွင့်ချူပေါင်းမှုတွေစူးစူးဝါးဝါကြုံတွေ့နေရတဲ့နေရာတွေမှာကုလသမဂ္ဂအနေနဲ့ဝင်ရောက်ကင်တွယ်ဖြစ်ရှင်းနိုင်ဖို့ကိစ္စမှာလူညွေးကောင်စီရဲ့ဗီဒီယိုအနာကြောင့်အဟန့်တားမဖြစ်သင့်ဘူးလို့သူကထောက်ပြပါတယ်။လူညွေးကောင်စီရဲ့ဒီလိုမျိုးဗီဒီယိုအနာအသုံးပြုမှုနဲ့ပတ်သက်ပြီးတော့ကိစ္စကိုအခုလာမယ့်စက်တင်ဘာလ15ရက်နေ့မှာနယူးယောက်ကုလသမဂ္ဂဌာနချုပ်မှာဝန်ကြီးအဆင့်အစည်းအဝေးတက်ကိုပြုလုပ်သွားဖို့ရရှိနေတာပါခင်ဗျာ
။မြန်မာနိုင်ငံဟာကမ္ဘာပေါ်ကတခြားနိုင်ငံအများပြားနဲ့ရှင်ရင်အဖက်ဖက်မှာရှင်ပြိုင်နိုင်စွမ်းအားအတော်လေးနှိမ့်ချနေတယ်ဆိုတာကိုမကြသေးခင်ကထွက်ခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်ရဲ့အစီရင်ခံစာတစ်ခုမှတွေ့ရပါတယ်။တခြားနိုင်ငံတွေနဲ့သူတင်ကိုတင်ရှင်နိုင်ဖို့နောက်ထပ်အချိန်ဘလောက်ကြာကြာမျိုးဆက်ဘယ်နှဆက်စာလောက်အချိန်ယူရအောင်မယ်လို့ကျမတို့ရဲ့သောတာရှင်တွေထင်ကြပါသလဲ။အဲ့ဒီလိုရှင်နိုင်ဖို့ရာအရေးတကြီးလုပ်ဖို့လိုနေတာတွေကရောဘာတွေလို့မြင်ပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလို့ရဆိုရင် VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com စီအင်္ဂါနေ့ညမတိုင်ခင်ကြိုတင်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပေးပို့ထားစေချင်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လဲစာသားသို့မဟုတ်အသံဖိုင်ကိုအီးမေးကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုတော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါရစေ။
ဒီနေ့ညဆွေးနွေးမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာသတင်းတပုတ်ကိုတင်ပြပါမယ်2015ခုနှစ်မှာသမ္မတအဖြစ်ဆက်လက်တာဝန်ယူဖို့စိတ်ဆန္ဒရှိမရှိဆိုတာနဲ့ပတ်သက်ပြီးသမ္မတဦးသိန်းစိန်ကတိုင်းပြည်ရဲ့အခြေအနေနဲ့ပြည်သူတွေရဲ့ဆန္ဒပေါ်မူတည်ပြီးဆုံးဖြတ်မယ်လို့ဖြေကြားခဲ့တယ်လို့သိရပါတယ်ဥရောပသုံးနိုင်ငံခီးစဉ်ရဲ့နောက်ဆုံးနိုင်ငံဖြစ်တဲ့နယ်သာလန်နိုင်ငံကိုအခုရောက်နေတဲ့သမ္မတဦးသိန်းစိန်ဟာဂျာမနီကတဆင့်ဆွစ်ဇာလန်ကိုရောက်ရှိစဉ်မှာ NGC သတင်းဌာနကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်အခုလိုဖြေကြားခဲ့တဲ့အပေါ်မြန်မာနိုင်ငံရဲ့အင်အားစုတွေထံကတုံ့ပြန်ပုံအမျိုးမျိုးထွက်ပေါ်နေပါတယ်အပြည့်စုံကိုကိုအောင်ရဲမောင်မောင်ကပြောပြမှာဖြစ်ပါတယ
်မြန်မာသမ္မတဦးသိန်းစိန်ကသူ့ကိုပြည်သူကလိုလားတဲ့ဆိုရင်2015မှာသမ္မတဆက်လုပ်ဖို့ရှိမရှိဆုံးဖြတ်မှာဖြစ်တယ်လို့ဥရောပခီးစဉ်အတွင်းဥရောပသတင်းမီဒီယာတွေနဲ့တွစ်ဆုံချိန်မှာပြန်လည်ဖြေကြားခဲ့တာဖြစ်တယ်လို့သမ္မတပြောခွင့်ရှိသူပြည်ညာရေးဝန်ကြီးဦးရထွတ်ကပြည်တွင်းထုတ် 7-day သတင်းစာကိုပြောဆိုလိုက်တယ်လို့ဖော်ပြထားပါတယ်အခုလိုသမ္မတဦးသိန်းစိန်ကပြည်သူ့ဆန္ဒသဘောထားအရသမ္မတဆက်လုပ်မယ်မလို့ဘူးလို့ဆုံးဖြတ်တဲ့အကြောင်းပြောဆိုမှုပေါ်မှာမြန်မာနိုင်ငံအင်အားစုတွေအကြားအမျိုးမျိုးအမြင်ရှိနေကြပါတယ်မြန်မာနိုင်ငံဖွဲ့စည်းပုံအရခွင့်ပြုထားတဲ့ရွေးကောက်ပွဲစနစ်နဲ့သမ္မတရွေးချယ်ပုံတွေအရပြည်သူသဘောဆန္ဒအရနိုင်ငံတော်သမ္မတဖြစ်ဖို့မဖြစ်ဖို့ဆိုတာပြည်သူဆန္ဒသဘောပေါ်မှာမူတည်တာမဟုတ်တဲ့အတွက်သမ္မတဦးသိန်းစိန်ရဲ့ပြောပုံစိုးပုံကမေးခွန်းထုတ်စရာဖြစ်နေတယ်လို့အတိုက်ခံပါတီ NLD ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကထောက်ပြလိုက်ပါတယ
်သူကပြောတာပြည်သူဆန္ဒအရပဲလို့ဆိုတော့တော်တော်တော့ခက်တာပဲသမ္မတရွေးချယ်ရေးစနစ်ကဒီမှာ interact ရွေးတာလေပြည်သူဆန္ဒတိုင်းရိုက်မှာမဟုတ်ပဲသူကဘယ်လိုဆိုလိုတာလဲတော့မပြောတော့ဘူးကွာဒီအဖေကတော့အမှန်တော့တည့်တယ်ဆိုရင်တော့သမ္မတဆက်လုပ်မယ်ဆိုတဲ့အဓိပ္ပာယ်ရပါတယ
်ဦးညဝင်းလိုပဲနောက်ထပ်မေကွန်ထုတ်တဲ့သူတူဦးကတော့မြမအရေးလေးလာအကဲဖြတ်တူဖြစ်တဲ့ဒေါက်တာရေမျိုးသိန်းဖြစ်ပါတယ်ပြည်သူတွေကသာဆန္ဒရှိရင်သမ္မတဆက်လုပ်မယ်မလို့ဘူးလို့ပြောဆိုပေမဲ့ပြည်သူတွေရဲ့ဆန္ဒကိုဘာနဲ့တိုင်းမလဲဆိုတာကိုသူကအခုလိုဆန့်စစ်လိုက်ပါတယ
်သမ္မတအနေနဲ့ပြည်သူတွေရဲ့ဆန္ဒရှိရင်ဆက်ပြီးလုပ်မယ်လို့ပြောတဲ့သဘောကအဲ့ဒီပြည်သူတွေရဲ့ဆန္ဒရှိရင်မရှိဘူးဆိုတော့ဘလို့တိုင်းတာမလဲလို့မေကွန်ထုတ်ရှာဖြစ်တယ်ဘာလို့လဲဆိုတော့တမရကပြည်သူကနေဓာတ်ရိုက်အလက်တက်ဓာတ်ရိုက်ကလက်ရှင်လုပ်ပြီးတော့တက်တဲ့သူမဟုတ်ဘူးအဲ့ဒီအတွက်ကြောင့်မလို့ပြည်သူတွေရဲ့ဆန္ဒကိုတမရကဘယ်လိုတိုင်းတာလဲတော့အဲ့လိုတမရပြောသလိုဖြစ်ဖို့ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့တမရရွေးကောက်တဲ့ပုံစံကိုပြင်ဆင်ပြောင်းလဲနိုင်မှာဖြစ်မယ်ပြည်သူလူထုကနေဓာတ်ရိုက်ရွေးကောက်တဲ့ပုံစံမျိုးကိုပြောင်းလဲနိုင်မှာဒါလေတမရပြောတဲ့စကားနဲ့စီလျော်မှုရှိမယ်လို့မြင်တယ်
ဒါမဲ့ရွေးကောက်ပွဲမှာပြည်ခံမျိုးပါတီကမဟုတ်ဘဲလူလူကြိုက်လို့ဆိုတဲ့ခေါင်းစဉ်နဲ့သမ္မတဦးသိန်းစိန်နဲ့လက်ရှိဝင်ကြီးများဟာနိုင်ငံရေးပါတီတစ်ခုထောင်ပြီးတော့ရွေးကောက်ပွဲဝင်လာတဲ့သဘောရှိတယ်လို့လည်းရခိုင်အမျိုးသားပါတီရဲ့ဒုတိယခေါင်းဆောင်လည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်အခုပြည်ခံမျိုးပါတီအနေနဲ့ကသူ့ကိုသမ္မတလောင်းဒီလိုဆိုတာကတပိုင်းဖြစ်သွားပြီပေါ့နော်အဲ့တော့လူလူဆန္ဒအပေါ်မှာဆိုရင်ဒီကြားထဲမှာတိသက်တရားချင်းသူပါတီတစ်ခုပဲထောင်လာနိုင်တာပဲဟုတ်ပြီနော်လူလူကကြိတ်လို့တကယ်ပြသူ့ကိုဝမ်းရနေတဲ့ဝန်ကြီးအဖွဲ့ရှိမှာပေါ့အကြံပေးအဖွဲ့ရှိမှာပေါ့ဗျာသမ္မတနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တို့များဟာသမ္မတအကြောင်းဖြစ်နေကြတာကိုအဲ့တော့သမ္မတဟာသူ့ကိုဝမ်းရနေတဲ့ဝန်ကြီးအဖွဲ့အပါဝင်တခြားပုဂ္ဂိုလ်တွေရဲ့နော်အကြံပြုချက်သူ့ရဲ့အကြံပြုချက်ဆိုတာမျိုးနဲ့ပါတီလေးထောက်လာနေတာပေါ့ဒါကသူ့ချက်ကလေန
အခုလိုသမရဦးသိန်းစင်ရဲ့ပြောဆိုချက်ဟာလာမယ့်2015အထွေထွေရွေးကောက်ပွဲမှာနောက်တစ်ချိန်ပြန်လည်ရွေးကောက်ခံဖို့ရှိတယ်ဆိုတာကိုပြသလိုတဲ့သဘောဖြစ်တယ်လို့လည်း Generation Wave ရဲ့ခေါင်းဆောင်ကိုမိုးသေးကပြောပါတယ်။သမရဦးသိန်းစင်အနေနဲ့2015ရွေးကောက်ပွဲအပြီးနောက်ပိုင်းကာလမှာဘယ်သူပဲသမရဖြစ်လာတိုင်းပြည်တည်ငြိမ်အေဂျင်ရေးကိုပဲသူ့အနေနဲ့လိုလားတယ်လို့ဆွစ်ဇာလန်နိုင်ငံမှာဒုံးကပြောဆိုခဲ့တာကိုတွေ့ရတယ်လို့လည်းသမရယုံအကြီးတန်းအရာရှိတဦးကဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလိုမှတ်ချက်ပေးပါတယ်
။သူပြောတာကတိုင်းပြည်တည်ငြိမ်အေဂျင်စီရဖြစ်နေပြည်သူတွေကလည်းပေါ်ကြတယ်ဆိုရင်ဘယ်လိုပဲတက်တဲ့တက်ဆိုခြင်းလဲဆိုတော့ကျွန်တော်တို့ပြောရဲတာမျိုးဒီနေကြဘူးဘယ်လိုလူကလည်းသဘောကျတယ်ထောက်ခံတယ်ဆိုရင်ဘယ်လိုပဲတက်တဲ့တက်ဆိုခြင်းလဲအဲ့ဒါ
ဆိုပိုင်းကလာရီရုံးကတော့တမရဦးသိန်းစိန်ကလာမယ့်2015ရွေးကောက်ပွဲဝင်မဝင်ပြောဖို့စောသေးတယ်လို့တမရပြောခွင့်ရှိသူကတဆင့်ပြောခဲ့ဘူးသလို2015ရွေးကောက်ပွဲတွေပြီးရင်သူ့အနေနဲ့စိုက်ပျိုးရေးလုပ်ငန်းတွေလုပ်ကိုင်ပြီးတော့ပဲအေးအေးဆေးနားနေမယ်ဆိုပြီးတော့လည်းဒီနေ့ထဲမှာပြောခဲ့ဘူးပါတယ်လက်ရှိချိန်မှာတော့2015အထွေထွေရွေးကောက်ပွဲပြီးရင်တမရဖြစ်ချင်တယ်လို့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောဆိုထားသလိုလက်ရှိပြည်ထောင်စုတော်နိုင်ငံကသူရောဦးရွှေမန်းကလည်းတမရဖြစ်ချင်တယ်လို့ဝန်ခံပြောဆိုထားတာပါခင်ဗ
ျကိုအောင်ရဲမမောင်ပြောပြသွားတာပါအခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကတရင်တပုတ်ကိုတင်ပြပါမယ်ရခိုင်ပြည်နယ်အမ်းမြို့နယ်နာကမြန်မာတရုတ်ရေနံနဲ့တဘာဝတန်းငွေပိုင်လိုင်းဖြတ်တန်းရာဂျားစကန်တစ်ခုမှာပြီးခဲ့တဲ့ဇန်နဝါရီလကတရုတ်အလုသမားတွေနဲ့မြန်မာအလုသမားတွေရုံးရင်းဆန်ခတ်မှုဖြစ်ပွားခဲ့ပါတယ်အဲ့ဒီနောက်ချင်းလူမျိုးမြန်မာအလုသမား18ယောက်ကိုတရားစွဲဆိုထားကာကနေမိရှုမှုဖျက်ဆီးမှုပိုင်နဲ့ကျူးလွန်မှုစတဲ့ပုံမှတ်တွေနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာပဲထောင်ဒဏ်6နှစ်ကနေ10နှစ်အထိပြစ်ဒဏ်တွေချခဲ့ပါတယ်အကြောင်းစုံကိုမတ်အေးမာကတရင်ပေးပို့ထားပါတယ်
မြမရေနံနဲ့သဘာဝတန်းငွေစီမံကိန်းဦးစီးအရာရှိတဦးကနေတရလိုလုပ်ပြီးသိန်း1600ကျော်တန်ဖိုးရှိတဲ့ပစ္စည်းတွေမီးလောင်ပျက်စီးသွားတယ်ဆိုတဲ့ဆွဆွဲချက်နဲ့မြမလူသမားတွေကိုမီးရှို့မှုအပါအဝင်ပုံမှန်3ခုလောက်နဲ့တရားစွဲခဲ့ပြီးပြီးခဲ့တဲ့ရက်ကပဲအနှိမ့်ဆုံးထောင်ဒဏ်6နှစ်ကနေ10နှစ်အထိပြစ်ဒဏ်နေချမှတ်ခဲ့တာပါလွန်ခဲ့တဲ့ဇန်နဝါရီလတုန်းကတရုတ်လူသမားတွေနဲ့မြန်မာလူသမားတွေကြားရုံးရင်ဆန်ခတ်မှုတွေဖြစ်ပွားအပြီးမှာတော့ဂဲနဲ့ပြစ်ခတ်မှုတွေရှိခဲ့ပေမဲ့တရားခဏနေဖြစ်ဆွဆွဲခံရသူတွေဟာမီးရှို့ခဲ့တာမျိုးတွေမရှိခဲ့သလိုစစ်ဆေးချိန်မှာလည်းညှဉ်းပန်းနှိပ်စက်ပြီးချင်းချောက်ကထွက်ဆိုခိုင်းတဲ့အတွက်အခုပြစ်ဒဏ်ချမှုတွေဟာတရားမျှတမှုမရှိဘူးဆိုပြီးသူတို့ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရန်ကုန်မြို့ကတရားလွတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ
်ကျွန်တော်တို့ကိုရိုက်နှက်ညှင်းဆဲပြီးတော့ကျွန်တော်တို့အတင်းဝန်ခံခိုင်းပါတယ်တဲ့အဓမ္မိတ္တိပါရင်ဒီမိတ္တိပေးရပါတယ်ပြုရဆိုကျွန်တော်တို့လုတ်ခိုင်းပါတယ်ဆိုသူတို့ကအဲ့လိုထွက်တာဒီရေထားတဲ့ဝင်းနေရကလုံုံရေးကထားတယ်တော့လဲပိတ်ထားတယ်ပေါ့နော်အဲ့ညံမှာဝင်းလဲခတ်ထားတယ်အဲ့ဝင်းကိုချိုးပေါက်ပြီးစီးတိုင်းအဲ့စီးရပတ်ထားတဲ့ဂူတော်ကိုဖွင့်ပြီးတော့မိရှုရဲဆိုတော့ပိတ်တော့သဘောမကျဘူးပေါ့နော်အမှန်တကယ်ကျွန်တော်ရန်ဖြစ်လို့အဆောက်အဦကိုခင်းနဲ့ပေါက်တာပြူတာပြင်းစင်းမှုဖြစ်တာကိုကျွန်တော်လက်ခံပါဒါကကျွန်တော်မငြင်းပါဘူးကျွန်တော်တရားလူစစ်တရားဒါမဲ့ဒီစီတိုင်းကြီးကိုမီးရှို့တဲ့အစီအမျိုးဖြစ်လာတာတော့ဒီလူတွေဟုတ်ပါတယ်လို့ဘယ်သူပဲဝါမှလက်ညှိုးတီးကြထိုးပြောနိုင်တာမရှိပါဘူးအဲရဲမှရိုက်စစ်ချက်လို့ပေါ်တဲ့ဖြောင်းချက်နဲ့သူတို့ကိုပြစ်ဒဏ်စီရင်တယ်လို့ပဲကျွန်တော်မြင်ပါတယ်
တရားရုံးအနေနဲ့ကလည်းအစိုးရနဲ့ပတ်သက်ဆက်နွယ်နေတဲ့အမှုနဲ့ပတ်သက်လို့ဥပဒေကြောင်းအရမှန်မှန်ကန်ကန်ဆောင်ရွက်တာမျိုးတွေအားနည်းခဲ့တယ်လို့မှမျှတတာမျိုးတွေကိုလည်းတွေ့ကြရကြောင်းပြောဆိုလိုက်ပါတယ
်ဒီတရားရုံးနေဘက်ကလည်းတရုတ်ကုမ္ပဏီကလာကြည့်တယ်ပန်ယုံကပဲလာကြည့်ရောမလို့လာကြည့်မယ်ဆိုတော့အမေရိကန်မင်းကြီးလာမယ်ဆိုတော့သတင်းတွေထုတ်လွှင့်ပေါ့တရားရုံးနေကိုနိုင်ကလည်းအဲ့ဒါဒါတွေကဟိုအစိုးရနဲ့ပတ်သက်နေတယ်ဆိုတော့ตัวชะไหนก็เอากุมชะเมซื้อตะบอมชะผิดตาบาเวไม่สินเน่เป้บาเน่เป้เตเตยุหลุมะรีเยตุ่ญันมูเตียยงอะบ้ามาแท้ทวินซินซาจินไม่ชีบ่เนาะดาเรียอโซวะเน่ปูบองลุเตลุงงาปอมาดาเผ็ดลุเผ็ดซีลุเตซื้อตะบอมญูเน่จิตตันดิโอชะมัดเตลุเวจันโนอะลุเมมาเร
ပြီးခဲ့တဲ့ဇန်နဝါရီလ26ရက်နေ့ကဖြစ်ပွားခဲ့တဲ့ရုံးရင်းဆန်ခတ်မှုတွေကတော့တဆောင်တဲ့တူနေတရုတ်လူသမားတွေကမြန်မာလူသမားတွေကိုမစင်ရင်နဲ့ပတ်ရကနေစကားများရန်ဖြစ်ပြီးရုံးရင်းဆန်ခတ်မှုဖြစ်ပွားခဲ့တာပါဖြစ်ပွားစဉ်မှာမြန်မာနဲ့တရုတ်လူသမားအနည်းဆုံး60ခန့်ကရန်ဖြစ်ခဲ့တာဖြစ်လို့အဆောက်အဦကိုဂဲလုံးနေနဲ့ပြစ်ခတ်မှုတွေရှိခဲ့ပါတယ်ဒီနောက်ရန်ဖြစ်တဲ့အဆောင်နဲ့အနှဲငယ်လှမ်းနဲ့ခြံစည်းရိုးခတ်ပြီးတော့ပိတ်ထားတဲ့စီမံကိန်းရဲ့အဆောင်တစ်ခုမီးလောင်ပျက်စီးခဲ့ပါတယ်ဒီမီးလောင်မှုကိုတော့ချင်းတိုင်းရင်းသားမြန်မာအလုသမားတွေကမီးရှို့လိုက်တာဖြစ်တယ်ဆိုပြီးဆွဆွဲခဲ့ပါတယ်ဒီမီးရှို့မှုနဲ့ပတ်သက်လို့တရားခဏ်နေဖြစ်ဆွဆွဲခံရသူတွေဘက်ကတော့ညှင်းဆို့ထားတာပါမီးလောင်ပျက်စီးမှုတွေအတွင်းကွန်ပျူတာများမီးခံတစ်တာများဓာတ်ဆီတူလောင်ကန်များ စက်ပစ္စည်းများကာလတန်ဖိုး3600ဘူတန်ဖိုးနှစ်နာရဲဆိုပြီးတရားလိုဘက်ကတရားရုံးမှာထွက်ဆိုခဲ့ပါတယ်မြမရေနံနဲ့တဘာဝဓာတ်ငွေစီမံကိန်းကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဖန်ဆီးခံရတဲ့အလုသမ18ဦးတည်းကအသက်18နှစ်အရွယ်ကနေအသက်32နှစ်ကြားလူငယ်များပါဝင်ပြီးသူတို့တွေဟာမကွေးတိုင်းငဖဲရွာကချင်းတိုင်းရင်းသားများဖြစ်ကြတယ်လို့ဆိုပါတယ်တရုတ်နိုင်ငံက CNPC လို့ခေါ်တဲ့တရုတ်အစိုးရပိုင်းတရုတ်အမျိုးသားရေနံကော်ပိုရေးရှင်းကအကောင့်ထဲပေါ်ဆောင်ရွက်နေတဲ့တဘာဝဓာတ်ငွေစီမံကိန်းဟာအမေရိကန်ဒေါ်လာတန်ပေါင်းများစွာအကုန်ခံပြီးစောက်လုံနေတဲ့စီမံကိန်းဖြစ်တယ်လို့ဒီစီမံကိန်းနဲ့ပတ်သက်လို့စန့်ကျင်ကောက်ကွက်မှုတွေကလည်းရခိုင်ပြည်နယ်အတွင်းမှာဖြစ်ပေါ်ခဲ့ပါတယ်ရှင်
။မအေးမှတရင်ပေးပို့ခဲ့တာပါ။အခုဆက်လက်ပြီးတော့ဘောလုံးတရင်ကိုနားဆင်ကြရမှာပါ။မြန်မာလက်ရွေးစင်အသင်းဟာ Ancient Philippine အသင်းကို Final မှာနိုင်ပြီးတော့ဘိုးဆွဲသွားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကိုရဲနိုင်ကပြောပြပေးမှာဖြစ်ပါတယ်။
ဟုတ်ကဲ့ပါမြန်မာလက်ရွေးစင်ဘောလုံးအသင်းဟာဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့ဖိတ်ခေါ်ပလာဘောလုံးပွဲမှာအရှင်ဖိလစ်ပိုင်အသင်းကိုနောက်ဆုံးဖိုင်နယ်မှာ3-2နဲ့အနိုင်ရပြီးတော့ဘိုးဆွဲခဲ့တာပါအောင်ပွဲရမြန်မာအသင်းရန်ကုန်မြို့ကိုရောက်လာတဲ့အချိန်မှာလဲရန်ကုန်လေစိတ်ကနေသူ့နာဘောလုံးကွင်းကိုသွားရလမ်းတစ်လျှောက်မှာပရိသတ်တွေကအလံနေဝေယံအိုးစီဘုံမောင်းနေနဲ့တီးမုတ်ကြိုးဆိုခဲ့ကြပါတယ်ဖိလစ်ပိုင်ဖိတ်ခေါ်ပလာဘောလုံးပွဲကိုအရှင်ဖိလစ်ပိုင်နဲ့အတူမြန်မာပါလက်စတိုင်းနဲ့တရုတ်ထိုင်းပြည်အသင်းတို့စက်တင်ဘာ3ရက်နေ့ကနေ6ရက်နေ့ထိရှင်ပြိုင်ခဲ့ကြတာပါမြန်မာအသင်းကပထမပွဲမှာပါလက်စတိုင်းကို 4-2 နဲ့နိုင်ပြီးဖိုင်နယ်မှာတော့မြန်မာကလက်ရှိချန်ပီယံဖြစ်တဲ့အင်ရှင်ဖိလစ်ပိုင်ကိုအချိန်ပိုကစားပြီး 3-2 နဲ့နိုင်ခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်ဖိတ်ခေါ်ဖလားကိုအနိုင်ရခဲ့တဲ့မြန်မာလက်ရွေးစင်အသင်းဟာအရင်ထက်တိုးတက်မှုတချို့ရှိလာခဲ့တယ်လို့အားကစားဆောင်းပါးရှင်ဦးခမောင်ထွေးပြင်မနာကပြောပါတယ
်ငယ်ဖလားရသွားတဲ့လက်ရွေးစင်အသင်းကတော်တော်လေးကိုကြုံးနေတာရပြတိုးတက်မှုရှိလာတာပေါ့ဗျာဒီအရင်ကတော့ဆိုရင်တော့ကျွန်တော်တို့အသင်းကရှုံးကြောင်ခံနိုင်လားရှုံးပြီဆိုရင်ဝါစီပြေလို့ဒီကစားကိုလည်းပါတက်သွားကစားရစီရချာလို့ဘာတရားမီဘာတရားပိတ်သက်ရှိပါနေနာရီပြေကြလည်းပြေရရှုံးရင်သူ့ကိုပြေကြလည်းပြေရတတ်တယ်ကစားနိုင်တယ်ကွာဒါသာတော့စိတ်တတ်မပါတော့သူတို့ရခက်တဲ့ခက်ခဲကြီးပေါ့လားဒီတော့အဲ့လိုစဉ်းစားဘူးအဲ့တော့သူ့ရဲ့ကြောင်းကစိတ်တတ်ပဲရဟိုတရားထုတ်ခါတော့ဒါတော့ဝါသူညထုတ်ခါတော့မတတ်ဆိုင်ဘူးဒီကျောင်းရံဝံမူညာဆိုတော့ပို့တော့ဟိုဒီစစ်တပ်ကျောင်းသွားတာကိုကျော်ဝါသဘောကျနေရပါတယ
်ဒီပြိုင်ပွဲမှာကစားခဲ့တဲ့အသင်းတွေဟာအာရှကထိတ်တန်းအသင်းတွေမဟုတ်ပေမဲ့လည်းမြန်မာအသင်းဟာဒီလိုအသင်းတွေကိုပဲရလက်တွေတိတ်ကောင်းလေးမရှိတာကြောင့်မြန်မာအသင်းရဲ့အခြေအနေဟာတိုးတက်လာတယ်လို့ပြောလို့ရကြောင်းဦးခမောင်ထွေးကပြောပါတယ်1960နဲ့80ပြည့်လွန်နှစ်တွေကအာရှချန်ပီယံနဲ့အရှိတောင်အာရှချန်ပီယံအကြိမ်ကြိမ်ဖြစ်ခဲ့တဲ့မြမလက်ရွေးစင်အသင်းဟာချန်ပီယံစုတွေနဲ့စည်စုနှစ်အတော်ကြာဝေးလာခဲ့တာဖြစ်ပြီးတော့မြမလက်ရွေးစင်အသင်းနောက်ဆုံးအကြိမ်အောင်ပွဲရခဲ့တာကတော့2006ခုနှစ်မာရီကာဖလားမှာဖြစ်ပါတယ်မြမဘောလုံးအသင်းအခုလိုအနိုင်ရတာဟာအနာဂတ်အတွက်တော့အားတက်စရာဖြစ်တယ်လို့မြမဘောလုံးရွှေခေရဲ့လက်ရွေးစင်ဟောင်းဦးမျိုးဝင်းညွန်ကပြောပါတယ
်အခုလိုနိုင်သွားတာတော့ဒါစိတ်တက်ရရရကျွန်တော်တို့ပါပဲပြောပြောအလားတခုရတယ်ဆိုတော့အနာဂတ်အတွက်တော့ပို့ပြီးတော့ရောင်ကြီးတန်းသွားတဲ့သဘောပေါ့ဗျာ။ရမက်ဆူဆူဇီကပ်အတွက်အားဖြည့်လိုက်တဲ့သဘောပေါ့။စိတ်တကြီးရပိုင်းပေါ့နော်။ဘောလုံးဟို level ကတော့အမြင့်စားကြီးမဟုတ်ဘူး။ကျွန်တော်တို့အခုနိုင်လိုက်တဲ့ဖလားကလည်းပြိုင်ပွဲတွေနဲ့ကြည့်လိုက်မယ်ဆိုရင်အာဆီယံ level မှာတော့သူကအလေအလတ်လောက်လည်းရှိမှာပေါ့ဗျာ။ပြိုင်ပွဲအမြင့်စားကြီးတော့မဟုတ်ဘူး။ကိုယ်တော်လေပြိုင်လိုက်တဲ့ပြိုင်ပွဲမှာချန်ပီယံရပြီဆိုတော့နာဂတ်ကျွန်တော်တို့ရဲ့တာဂက်ဖြစ်တဲ့အာဆီယံဆူဇူကီကပ်မှာတော့ပို့ပြီးတော့လက်ကျင်အားရောပြိုင်ပွဲဝင်တဲ့စိတ်ဓာတ်အားရောနည်းနည်းတော့ပေါ်ရောက်သွားတယ်လို့ကျွန်တော်မြင်တယ
်မြန်မာသင်းရဲ့အောင်မြင်မှုကိုဂုဏ်ပြုတဲ့အနေနဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့လူရှင်တွေကလည်းဂုဏ်ပြုစုငွေ7,100ကျော်ချီးမြှင့်ခဲ့တယ်လို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကကြေညာထားပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလည်းမြန်မာ U19 အသင်းကဘရူနိုင်းဘုရင်ဖလားကိုနိုင်ရခဲ့တဲ့အတွက်မြန်မာလက်ရွေးစင်အသင်းရဲ့ဒီအောင်မြင်မှုဟာအောင်ပွဲငတ်နေတဲ့မြန်မာဘောလုံးပရိသတ်တွေအတွက်တော့ထက်ဆင့်အောင်ပွဲဖြစ်ပြီးနောက်ထပ်အောင်မြင်မှုတွေရလာဖို့လည်းမျှော်လင့်နေ